မြန်မာစစ်ဘုံချုပ်တွေကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာတက်ရောက်ခွင့်မပေးဘဲနဲ့ဆက်ပြီးတော့တားမြစ်ဖို့အာဆီယံအဖွဲ့ကြီးကဆုံးဖြတ်လိုက်တဲ့အကြောင်းအာဆီယံအလှည့်ကျဥက္ကဋ္ဌမလေးရှားနိုင်ငံကဒီကနေ့ပြောဆိုတာကိုရိုက်တာသတင်းမှာဖော်ပြပါတယ်။မလေးရှားနိုင်ငံလန်ကာဝီကျွန်းမှာဒီနှစ်ထဲမှာပထမဦးဆုံးအကြိမ်ကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့သတင်းပတ်ကုံတည်သက်အစည်းအဝေးမှာမြန်မာနိုင်ငံရဲ့အရေးကိုအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအကျက်တဲအခြေအနေတွေတိုးတက်မှုမရှိတဲ့အတွက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနှစ်တွေမှာကျင်းပတဲ့ဒေတာရင်းထိပ်သီးအစည်းအဝေးတွေမှာစစ်ကောင်းဆောင်တွေအကြားမှာနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတက်ရောက်ခွင့်ပေးဖို့အာဆီယံကဆုံးဖြတ်ထားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီအနေနဲ့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်မဲ့အစားအကြမ်းဖက်မှုတွေကိုအဆုံးသတ်ပြီးတော့အပြစ်ခတ်ရဲစဲရေးနဲ့ငြိမ်းချမ်းရေးရဖို့ကိုဦးစားပေးပါလို့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံသားဝန်ကြီးမိုဟာမက်ဟက်ဆန်ကပြောပါတယ်။နောက်ပြီးတော့မြန်မာနိုင်ငံထဲမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့သူအားလုံးအတွက်အဟန့်အတားမရှိအကူအညီပေးနိုင်မှုလိုအပ်တဲ့အကြောင်းကိုလည်းမလေးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုပါရရှင်။